ဒီဘကာဝေးဌာနသင်တန်းကျောင်းတွေမှာမြန်မာစစ်တပ်ကအရာရှိတွေကိုခေါ်ယူသင်တန်းပေးနေပေမဲ့ရှစ်နှစ်ကစလို့နောက်ထပ်သင်တန်းသားမခေါ်ယူတော့ဘူးလို့ဂျပန်ကာကွယ်ရေးဌာနကပြောပါတယ်။2021ခုနှစ်မှာအာဏာသိမ်းယူခဲ့တဲ့မြန်မာစစ်တပ်ဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ၄ဦးကိုကွပ်မျက်ခဲ့တယ်လို့မြန်မာနိုင်ငံတွင်းအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းဒီလိုအခြေအနေမှာမြန်မာစစ်တပ်နဲ့စစ်ဘက်ဆိုင်ရာအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့မသင့်တော်တော့ကြောင်းအခုလိုရက်ဆိုင်မှာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဌာနပြောခွင့်ရကန်ဂျီအိုကီကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာကိုဂျပန်သတင်းတွေကဒီနေ့ဖော်ပြကြပါတယ်။ဂျပန်မျိုးသားစစ်သင်တန်းကျောင်းနဲ့ကာကွယ်ရေးဌာနတချို့မှာလက်တလောသင်တန်းတက်ရောက်နေတဲ့မြန်မာစစ်သင်တန်းသား17ယောက်ရှိနေပြီးသူတို့ကတော့သင်တန်းပြီးတဲ့အထိဆက်လက်လက်ခံထားမှာဖြစ်ပါတယ်။ဒါပေမဲ့နောက်ထပ်သင်တန်းသားသစ်လက်ခံတာတွေကိုတော့ရက်ဆိုင်မဲ့အကြောင်းပြောခွင့်ရကန်ဂျီအိုကီကပြောပါတယ်။မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ပြီးတွေ့ဆုံဆွေးနွေးအဖြေရှာမှုတွေကနေစစ်ဒီမိုကရေစီစနစ်ပြန်လည်တည်ဆောက်ဖို့လည်းတိုက်တွန်းထားပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကတုံ့ပြန်တာတော့မရှိသေးပါဘူး။